မြစ်တဆင်းမှာရေချိုတန်ရန်စာတတွေနဲ့အတူမြစ်ရဲ့ဂီဟာစနစ်တန်ဖိုးနဲ့မြစ်ကြောင်းတစ်လျှောက်လူမှုစီးပွားရေးတန်ဖိုးတွေကိုအလွဲသုံးစားမလုပ်ဘဲမြန်မာနိုင်ငံအတွက်တဘာဝကပေးထားတဲ့မြစ်တန်ရန်စာတတွေကိုထိမ့်သိမ့်ဖို့အတွက်ဒီတစ်ပတ်မှာပြောပြပါမယ်
တို့ကကံကောင်းလို့ဒီမြစ်ကြီးလေးစင်းပေါ့အဓိကတော့ဒီအဝရီတန်လွင်စစ်တောင်းချင်းတွင်ပေါ့ဒါဟာကျွန်တော်တို့နိုင်ငံအတွက်အမတန်ကံကောင်းတဲ့ရေချိုတရားစာတကိုနိုင်ငံကိုကလန့်ပြတ်ပြီးတော့အပေါ်နဲ့အောက်စီးနေတာဖြစ်တယ်ဒီတရားစာတရဲ့တန်ဖိုးကအမတန်ကြီးတယ်ဒီမြစ်တရားစာတတွေဟာတဘာဝပေးတာလို့ပေါ့နော်ရတာလည်းအမတန်ဖိုးတန်တဲ့တရားစာတတွေဖြစ်တယ်ဒီရေချိုဆိုတာကအများသိတဲ့အတိုင်းပေါ့အမတန်ရေးကြီးတဲ့လူသားတွေအတွက်ရန်စာတပြည်တော်ကျွန်တော်တို့မှာဒီရေချိုတရားစာတကိုပေးတဲ့မြစ်ကြီးတွေရှိတယ်ဒီမြစ်ကြီးတွေကဒီရေချိုပေးတဲ့မြေဝမ်းတစ်လျှောက်မှာအမတန်ကောင်းတဲ့သက်ပြွေးတွေလုပ်နိုင်တယ်နောက်တစ်ခါသွာလာနိုင်တယ်နောက်တစ်ခါညီရနေပြီးတော့ဒီ renewable energy လိုမျိုးဒီပြန်ပြည့်ပြည့်စွမ်းအင်တွေကိုကျွန်တော်တို့ကဒီပြည်ကြံမြစ်တွေမဟုတ်ခဲနဲ့ပေါ့နော်ပတ်ဝန်းကျင်မထိခဲ့ပဲထုတ်နိုင်တယ်ဆိုတော့သူကရေရှည်ပေါ့ကျွန်တော်တို့အခုလက်ရှိတွင်မကဘူးကျွန်တော်တို့နောင်အတွက်ပါအမတန်ရေးကြီးတဲ့နိုင်ငံရဲ့တရားစာတတွေဖြစ်တယ်လေအဲဒီမူဓာရီကိုကျွန်တော်တို့ကတံပိုးထားပြီးတော့မြစ်ကဲတရားစတဲ့ရေရှည်ဒီရစနစ်တံပိုးအဲမြစ်တစ်လျှောက်မှနေတဲ့လူတွေရဲ့လူမှုစီးပွားရေးတံပိုး social value တွေပေါ့နော်သူရဲ့လူမှုတံပိုးတွေကိုချိန်သိမ့်တဲ့ဒီမြစ်တရားစတဲ့တကယ်လို့ဓာရီကပျက်စီးမဲ့ဆိုရင်ပြန်မရနိုင်တဲ့တရားစတဲ့မျိုးဖြစ်တယ်တချို့နိုင်ငံမှာကမ္ဘာမှာမြစ်ကြောင်းကြီးတွေပျောက်ကုန်တာပြည်လဲရှိအစီစဉ်တော့တာတွေဒီ lesson တွေအများကြီးရှိတယ်ကျွန်တော်တို့နိုင်ငံမှာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာဒီမြစ်တရားစတဲ့ရဲ့တံပိုးအမှန်ကိုသိပြီးတော့အကောင်းဆုံးအသုံးချတဲ့လေကျွန်တော်ကတော့အကြံပြုချင်ပါပဲ
မြမပြင်းမြဲစွန့်ရင်အသံ REAM ရဲ့အထွေထွေအတွင်းမှုဖြစ်တဲ့အန်ဝါဇီဝဗေဒပညာရှင်ဦးအောင်မြင့်ပါမြစ်ကြီးလေးစင်းတဲ့ကအကြီးဆုံးဖြစ်တဲ့အေယာဝတီမြစ်ကြောင်းဟာမြမနိုင်ငံမြောက်ဖျားကနေအေယာဝတီမြို့ဝကျွန်းပေါ်အထိသူဖြတ်သန်းစီးဆင်းရာမြို့ရွာဒေသတွေအတွက်အကျိုးပြုနေတာမို့ဒီမြစ်ကြောင်းကိုထိခိုက်စေမဲ့ရေကာတာကြီးတွေဆောက်လုံမှာကိုရက်ဆိုင်ပစ်ဖို့အတွက်ပြည်သူတရက်လုံးကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီနှစ်အထိဒါကိုရက်ဆိုင်ထားတာတွေ့ရပေမဲ့ရှင်းနှစ်တွေအတွက်ကတော့မရေမရာရှိနေစေပါ။မြန်မာနိုင်ငံအရှိပိုင်းတရုတ်ပြည်ဘက်မှာမြစ်ဖြားခံပြီးမြန်မာနိုင်ငံတဲကကချင်ရှမ်းကယားကရင်နဲ့မွန်မြန်မာတိုင်းရင်းသားတွေနေထိုင်ရာနေရာတွေကိုဖျက်ဆီးပြီးစစ်ဆင်တဲ့တန်လွင်မြစ်ကတော့ထိုင်းနိုင်ငံနဲ့လည်းဆက်ဆံနေတာဖြစ်ပါတယ်။ဒီတန်လွင်မြစ်ကြောင်းပေါ်မှာတိဆောက်ဖို့လုပ်နေတဲ့အရှိတောင်အာရှဒေသရဲ့အမြင့်ဆုံးရေကာတာဖြစ်လာမယ်ရေကာတာတွေစီကနေရမယ်အကျိုးအမြတ်တွေဟာပေးဆက်ရမယ်တန်ရန်စာတတန်ဖိုးနဲ့မျှခြေရှိမရှိတည်တည်ချာချာသုံးသပ်ဖို့တော့လိုအပ်တယ်လို့ဆိုပါတယ
်ဘူလောလောဆယ်တော့အဓိက၄ခုပေါ့နော်အဓိက၄ခုရှိတယ်ဒီဟာကြည့်ရတဆန်းရကွန်းလုံဆိုတော့ဒါအမတန်ကြီးတဲ့ရေကာတာကြီးတွေပဲဒီပမာဒီရှင်းတော့အာရှမှာတော့မှအမြင့်ဆုံးရေကာတာစီးမှာပါပြီးတော့ဒီဖက်မဲ့မီဂါဝတ်ကိုလည်းအများကြီးမှန်းတာရှိတယ်ဒါမဲ့တကယ်တကယ်ဒီမျိုးကအားလုံးအရလောလောဆယ် MOU ဆင့်မှာပဲဒီအများသိအောင်ကျွန်တော်တို့ရေပုံရသတင်းအရာဆိုရင်ကိုပဲကျွန်တော်တို့90ရာခိုင်နှုန်းကပြည်ပကိုရောင်းဖို့ဖြစ်တယ်ကျွန်တော်တို့အတွက်သုံးဖို့မဟုတ်ဘူးအကြောင်းမို့လို့ကျွန်တော်တို့မှထိခိုက်သွားမယ်ပြောင်းလဲသွားမယ်ကျွန်တော်တို့ဇီယံစာတဒီပေးစားမယ်အခြေအနေနဲ့ရမယ်ဟာနဲ့ကျွန်တော်တို့တိုင်းရလားဆိုတာကိုကျွန်တော်တို့ကဒီမတန်ပေါ့နော်ဒီပြသတင်ချတဲ့ EIA တွေပါကျွန်တော်တို့ကလူလာနေကြတဲ့အခြေအနေဖြစ်တယ်
ဟုတ်ကဲ့ပါဆရာ။ကရင်ပြည်နယ်ထဲမှာဒီဟတ်ကြီးရေကာတာဆောက်မဲ့နေရာပတ်ဝန်းကျင်မှာကဘာပေါ်မှာရှားပါတဲ့မျိုးစိတ်တွေတော်တော်များများရှိတယ်လို့ဒီမြချောင်းများကွန်ရက်ကနေထုတ်ပြန်ထားတဲ့စာရှိပါတယ်ဆရာ။ဆရာဒီဥစ္စာတွေကိုထိမ့်သိမ့်ဖို့ဘာတွေလုပ်နေပါလဲဆရာ။ဒီတန်လွင်မြချောင်းတဝိုက်မှာရှိတဲ့ဒီတဘာဝဝန်းကျင်ကိုလေ
တန်လွင်မြချောင်းတစ်လျှောက်လုံးကတော့ကျွန်တော်နိုင်ငံထဲမှာတော်လေး remote ဖြစ်တဲ့ခေါ်မှာပေါ့နော်။ဒီတောတောင်အောင်ထူတတ်ပြီးလူရောက်ပေါက်နေတဲ့နေရာဖြစ်တဲ့အတွက်ဒီတကယ်တကယ်သဘာဝအရာကိုကျွန်တော်တို့ biodiversity ကမြင့်ပါတယ်မြင့်တဲ့နေရာတွေဖြစ်တယ်အဲ biodiversity ကိုဘယ်လိုထိန်းသိမ်းမလဲဆိုတော့အဲ့ဒါတော့ကျွန်တော်တို့ကအခုသိအောင်လုပ်နေတဲ့အခြေအနေပဲရှိတဲ့အပြင်အကုန်လုံးလည်းသိအောင်လုပ်နိုင်တဲ့ပေါ့နော်စနစ်ကျဒီလိုနေရာတွေမှာကြာနာနာလုပ်နိုင်တဲ့အခြေအနေတော့မရှိသေးဘူးဗျအဲမရှိသေးတော့ကျွန်တော်ကသိချာမသိရသေးဘူးတကယ်လို့ဟာကြီးလို့နေရာကဘာဆိုရင်ဇာကောင်းလဲဆိုတော့ဒီမြစ်ဝနဲ့မတန်နီးတယ်ဒီတန်လွင်မြို့ဝနဲ့ဆိုရင်ဒီတော်တော်နီးတဲ့နေရာဖြစ်တဲ့အတွက်တကယ်လို့အဲ့ဒီနေရာမှာရေအတားဆီးလို့ရှိရင်တေချာပေါက်ဒီမြို့ဝမှာတော့တစ်ဘက်ကပင်လယ်ဘက်ကရေငန်ထိုးတာနဲ့ဒီဘက်ကရေစီးရေလာနည်းတာနဲ့အပြောင်းလဲတေချာပေါက်ဖြစ်မယ်အဲ့တော့ဟာကြီးလို့ဒီမြို့ကတော့ဒီ biodiversity ဘယ်လိုပြောင်းမလဲဆိုလို့ရှိရင်ဒီ estuary ecosystem လို့ခေါ်တဲ့ဒီမြို့ဝပိုင်းဆိုင်ရာရေချိုရေငန်ဇက်ကငကူကရှိတဲ့ဂျီယာစနစ်ကပြောင်းမှာအမှန်ပဲဒါကြောင့်မို့လို့အဲ့ဒီပြောင်းတဲ့အပေါ်မှာဒီရေချိုရေငန်ဇက်ကို ကျွန်တော်ဆိုးရုံပဲတကယ်ရင်ခံဘက်ကထိုးဝင်တဲ့အတွက်မြေဝပိုင်းမှာဒီရေကျူအာကုပ်ပြီးလုံးလို့ရတယ်လုပ်ငန်းတွေလည်းကြီးကြိမ်ပဲဒါကတော့ကျွန်တော်တို့လောလောဆယ်ကျွန်တော်ဆိုးရင်အမှန်ဆိုးရင်ဆုံးအချက်တွေပါချင်းတွင်မြေအကြောင်းရောဆရာပြောပြပေးလို့ရမှာဆရာချင်းတွင်ဘက်တော့ကျွန်တော်တိတ်ချမသိပါဘူးဗျာအဲ့ဒီဘက်ကိုကျွန်တော်တို့လေ့လာဖို့ကျွန်တော်တို့အချိန်တွေမရှိပါဘူးလောလောဆယ်ကျ ဒီကတော့ဒီအာဝရီတန်ကြီးနေနဲ့ထင်ရှားကြကဘာတိနာမည်ပေါ့ဖို့တောင်စူးစမ်းနေတဲ့အခြေအနေရှိပါတယ် စစ်တောင်းမြဝကတော့ကျွန်တော်တို့သိသလောက်စစ်တောင်းမြဝမှာရှိနေတဲ့ကျွန်တော်တို့ဘိုင်ဒိုင်ဗာစီတီနဲ့နက်ချရယ်အီကိုစနစ်ဆံဗယ်လူတွေကမြင့်နေဒီကောင်ကိုကျွန်တော်တို့အဓိကယူဒီဆိုက်တန်ဖိုးထားပြီးတော့တင်းတင်းဖို့လိုအပ်တယ်အဲတချို့လဲဒီသိပ္ပံပညာရှင်တွေတချို့ဆောင်ရွက်နေတာလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမြစ်တရားဇာတ်ကိုစစ်တောင်းမြစ်တရားဇာတ်ကိုအဓိကအခြေခံပြီးတော့လှုပ်လှုပ်
ဝါရော်ရီပစ္စည်းရဲ့ပြင်ဒုနာကဒီဒီပိုဇစ်တွေကြောင့်မလို့ဒီငကူကအမတန်ပေါ်ခဲ့တဲ့နာမည်ကြီးခဲ့တဲ့ဒီငါကလောက်တူပါဟုတ်တော့မှကျွန်တော်တို့ပြောပြီးပြုံးပြီးရောက်ွယ်နေတဲ့အချိန်မှာရှိပါတယ်အန်ဝါစီဝပေးတာပညာရှင်ဦးအောင်မြတ်မှာမြန်မာနိုင်ငံမှာမြေချောင်းတွေပေါ်များရာမှုရထားတဲ့တန်ရာစာတကိုတန်မိုးထအကောင်မှမသိတဲ့အဖြစ်မျိုးတွေရှိနေတယ်လို့ စနစ်တကျဘယ်လိုအကျိုးရှိအောင်သုံးဆွဲရမယ်ဆိုတာကိုနားမလည်တာမျိုးတွေလည်းရှိနေတာမို့အသိပညာပေးဖို့လိုအပ်နေပါတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်